ထမ်းမြမာနယ်စပ်မဲဆောက်မြို့နယ်ရန်ကုန်မြို့ကြားသွားလာမဲ့လေကြောင်းခီးစဉ်ကိုဒီကနေ့အောက်တိုဘာလ29ရက်နေ့မှာစတင်ပြည့်စွဲနေပြီဖြစ်ပါတယ်။ခီးစဉ်စတင်ပြည့်စွဲတဲ့ဒီပထမအဦးဆုံးနေ့မှာတော့မဲဆောက်မြို့ကထိုင်းဖျားဖူးခီးတွေတွေစတင်သွားကြပါတယ်။ဒီအကြောင်းပြည့်စုံကိုတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းလေကြောင်းလိုင်းတစ်ခုဖြစ်တဲ့နုတ်အဲရလေကြောင်းလိုင်းဟာမဲဆောက်ရန်ကုန်ခီးစဉ်ကိုစတင်ပြေးဆွဲနေပြီဖြစ်ပါတယ်။တပတ်ကို3ရက်ခီးစဉ်ရှိပြီးခီးစဉ်တအူးကို1299ဘတ်နဲ့မြန်မာငွေနဲ့ဆိုရင်တော့ကျပ်ငွေ5000ကျော်ကုန်ကြမှာဖြစ်ပါတယ်။အခုလိုမျိုးလေကြောင်းခီးစဉ်ရှိလာတဲ့အတွက်ရန်ကုန်မဲဆောက်သွားလာနေတဲ့ကုန်တွေတွေအတွက်အဆင်ပြေနိုင်တယ်ဆိုပြီးမဲဆောက်မြို့ကကုန်တွေတအူးကပြောပြပါတယ်
။ကုန်တွေတွေအတွက်ကတော့ကျွန်တော်ပြင်တာကတော့စောင်းနဲ့ဘာနဲ့လာတယ်ဒီတခါတော့အများအဆင်ပြေတယ်ပေါ့။ပြုံးစင်းကန်းနဲ့လာများတယ်။နောက်ရောင်းအပ်ကိစ္စနဲ့ကြတော့ရှိတယ်ကုန်နေငယ်ရကြတော့ကြောင်းမပိစားနဲ့လာလာများတယ်အရင်ပြည်နယ်မှာဆိုလမ်းမဆွတဲ့မျိုးကတော့အများဆုံးပြသွားမယ်ပါစိတ်တူနဲ့သီးရောက်တဲ့အခါကျတော့ကုန်နေတွေဝယ်ရပြသွားတာများစိတ်တခဏနဲ့အချိန်မင်းလည်းသုံးသွားတော့ပါအဲ့လိုမျို
းအော်တိုဘာလ29ရက်နေ့ကစတင်ပြေးဆွဲခဲ့တဲ့မဲဆောက်ရန်ကုန်နှုတ်အဲရလီရင်လိုင်းကိုစီးသွားတဲ့ခီးတွေပေါင်း85ဦးရှိပြီးအများစုကတော့ရန်ကုန်ကိုဖျားဖူးသွားကြသူတွေများပါတယ်ထိုင်းနဲ့မြန်မာနိုင်ငံကူးလက်မှတ်ရှိတယ်ဆိုရင်တော့ဗီဇာမလိုပဲသွားလာနိုင်တာဖြစ်ပါတယ်။လေကြောင်းလိုင်းဖွင့်ပွဲလုပ်ခဲ့တဲ့တက္ကသိုလ်အုပ်ချုပ်ရေးမှူးကတော့ကုန်သွယ်ရေးဆိုင်ရာလုပ်ငန်းတွေ၊ခီးသွွားလုပ်ငန်းတွေနဲ့လူမှုရေးဆိုင်ရာလုပ်ငန်းတွေအတွက်အထောက်အကူဖြစ်စေမဲ့လေကြောင်းခီးစဉ်ဖြစ်ပြောဆိုပါတယ်။လေကြောင်းလိုင်းကတော့အပတ်စဉ်တနင်္ဂနွေအင်္ဂါနဲ့ဗုဒ္ဓဘူးနေ့တွေမှာမနက်7:00နာရီအချိန်တိုင်းပြေးဆွဲသွားမှာဖြစ်ပါတယ်။ဒီအတွက်ရန်ကုန်ကနေမဲဆောက်မြို့အင်တာနက်ရှင်နယ်ဆေးရုံကြီးမှာဆေးလာကူးမဲ့သူတွေအတွက်လည်းအဆင်ပြေနိုင်တယ်လို့လေကြောင်းခီးစဉ်ကြောင့်အချိန်မကုန်ပဲနဲ့ခီးသွွားလာရေးလွယ်ကူစေနိုင်တယ်ဆိုပြီးမြန်မာဘက်ကကုန်တယ်တွေကတော့ပြောဆိုနေကြပါတယ်ရှင်